ဆရာကြီးဒီလိုပါရှင့်ဒီတတိယကြိမ်ပေါ့နော်ပြည်အောင်စုငင်းချင်းညီလာခံမတိုင်ခင်ဒီရှမ်းပြည်နယ်မှာပေါ့နော်အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ဆရာတို့စီစဉ်ဆောင်ရွက်နေတဲ့အနေအထားတွေဘယ်လိုများရှိနေလဲလို့ပါရှင
့်ရှမ်းမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့ကတော့ပြီးခဲ့တဲ့နှစ်ကလေးကကျွန်တော်တို့အကြိုအနေနဲ့စီစဉ်ခဲ့တာပေါ့နော်ဒါပေမဲ့တပ်မတော်ရဲ့သဘောထားပေးချက်အရနေရာနဲ့ပတ်သက်ပြီးကျွန်တော်တို့အငင်းခုံလေးဖြစ်တာပေါ့နော် RCSS အပါအဝင်ကျွန်တော်တို့ CSSU အဖွဲ့အစည်းဝင်တွေကတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုသွားရလာရလွယ်ကူပြီးတော့မှချမ်းနေရဲ့နိုင်ငံရေးဂုဏ်သိက္ခာတမိုင်းဂုဏ်သိက္ခာနဲ့ညွှန်ညွတ်မဲ့တောင်ကြီးသို့မဟုတ်ပင်လုံးလိုနေရာမျိုးမှာကျင်းပကြတာပေါ့နော်ဒါပေမဲ့တပ်မတော်ကတော့ခုနောက်ဆုံးဗိုလ်ချုပ်ကြီးရွှေစ်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့လာတွေ့တဲ့အခါမှာအမြင့်တောင်မိုင်းပံမှာလောက်ပါလို့သဘောထားပေးတယ်။နောက်ဝန်ကြီးဦးကျော်တင်းဆိုရတော့ link key မှာလောက်ဖို့အစုပြုတာပေါ့နော်။တကယ်လို့မိုင်းပံမှာလောက်ရင်တော့လိုအပ်တဲ့ကူညီကုန်လုံးကိုပေးပါမယ်ဆိုပြီးတပ်မတော်ဘက်ကသဘောထားပေးထားတယ်။ကျွန်တော်ကြားသိရပါတယ်။ဒါပေမဲ့ကျွန်တော်တို့ကသွားရလာရခက်ခဲပြီးတော့မှလုံခြုံရေးအရာစိတ်မချရတဲ့နေမြေတွေမှာသွားလောက်ရင်ပါဝင်တဲ့ပါဝင်ထိုက်တဲ့ပုံကူတွေအကုန်လုံးမပါဝင်ဘဲနဲ့27ရာစုကိုထောက်ကူပြုစေနိုင်မဲ့သဘောထားတွေမရရှိခဲ့မှကျွန်တော်စိုးရိမ်ရပါတယ်။အဲဒါကြောင့်မို့လို့နေရာအနေထားနဲ့ပတ်သက်ပြီးအစီအမပြေသေးတဲ့ကြောင့်မို့လို့ဒါတော့လုံးဖြစ်နေဆိုတော့အခုတည်းကအေးအေးချာချာမဆုံးပြတ်နိုင်သေးပါဘူးခင်ဗျာ
တက်မတော်ဘက်ကဒါမိုင်းပန်ကိုအစုပြုထားတာရှိရဲ့ဒီစက်တင်ဘာလပေါ့နော်လာဇန်တော့ကလည်းဒီဒေါမ်ဆန်းစုကြည်နဲ့ဒီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်တို့တွေ့တဲ့အခါမျိုးမှာဒီနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြောင်စုဝန်ကြီးဦးကျော်တင့်ဆွေရပေါ့နော်လင်းခေးကိုအစုပြုထားတာရှိရဲ့ဟိုဒီအနေထားတွေအရာပေါ့နော်ဆရာတို့ဒီနောက်ဆက်တွဲဒီကိစ္စရနဲ့ပတ်သက်ပြီးတော့ဟိုပါတီတွေရဲ့ဒီ RCSS ကတာဝန်ရှိတဲ့သူတွေရဲ့ဒီလိုမျိုးရောဟိုဆက်ပြီးတော့ဆွေးနွေးပြတာမျိုးရှိမလားဆရာ
ကျွန်တော်အလွတ်တဘောတွေ့ဆုံဆွေးနွေးတာတွေရှိပါတယ် DSSU အစည်းအဝေးမခေါ်ရသေးဘူးဒါပေမဲ့ဗိုလ်ချုပ်ရေးဆက်သွားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ပြီးတဲ့နောက်ပိုင်းမှာအလွတ်တဘောတွေ့ဆုံနိုင်ရှိတယ်ကျွန်တော်တဘောထားတွေပေးထားရလည်းရှိပါတယ်ငကိုမူရင်းအတိုင်းပဲကျွန်တော်တောင်ကြီးသုံးမဟုတ်ပင်လုံးမှာလုံခွင့်ရဖို့အတွက်ကိုဝိုင်းဝန်းပြီးတော့မှအကြံပြုဆွေးနွေးနေတယ်လို့အဲ့အတိုင်းပဲလည်းရည်တည်ကျွန်တော်တို့တောင်းဆိုသွားဖို့ရှိတယ် NCA မှလည်းပဲဒီအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲဆိုတာပဲနေရာမှာလောက်ပါပဲနေရာမှာမလောက်ပါဘူးတော့ရေးထားတာမျိုးမရှိဘူးပေါ့နော်အဲ့ကြောင့်မလို့လေဒီဥစ္စာဟာကျွန်တော်တို့ရဲ့ငကိုရပိုင်ခွင့်လုံးမယ်ဆိုလို့ရှိရင်လည်းလုံးလို့ဘာမှပြဿနာမရှိတော့ဘူးလို့လည်းကျွန်တော်ခံယူပါရခင်
ဟုတ်ကဲ့ဆရာ။ဟိုကြီးညာချက်တွေပါလေထုတ်ပြီးတော့တောင်းဆိုသွားမယ်အနေထားမျိုးလားဘယ်လိုဘယ်တော့လောက်လောက်သွားမလဲဒီအနေထားတွေကဘယ်လိုများရှိမလဲဆရာ
။ဒီလောက်လောက်ကြရင်တော့ကျွန်တော်တို့ CSSU အတွင်းမှုဖွဲ့ကြီးထပ်မှပြီးတော့မှစီဝေးထိုင်မှုရှိပါတယ်။အဲ့ခါကျရင်တော့လည်းဒီကိစ္စတွေတနင်္ဂနွေတစ်ပြင်မှာကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ
်။ဆရာဒီတတိယကြိမ်ပေါ့နော်ပြောင်စုငင်းချင်းညီလာခံကိုဟိုဘယ်တော့လောက်ကျင်းပဖြစ်မယ်ဆိုတာမျိုးဆရာတို့ကြားထားတာမျိုးရှိလဲ။တကယ်လို့ပေါ့နော်ဒီညီလာခံမတိုင်ခင်ဒီရှမ်းပြည်နယ်မှာမြို့သားဆင်နိုင်ငံဆွေးနွေးပွဲပေါ့နော်မကျင်းပနိုင်သေးဘူးဆိုရင်ရောဆရာတို့အတွက်ပေါ့နော်ဘလို့အခြေအနေတွေရှိနိုင်မလဲဆရာ
။မြို့သားဆင်နိုင်ငံဆွေးနွေးပွဲကတော့ကျွန်တော်တို့ကျင်းပမယ်ဆိုလို့ရှိရင်ကျင်းပလို့ရနေတဲ့အနေအထားတော့ရောက်နေပြီ။ဒါပေမဲ့လို့အဲ့ဒါကိုဝရီယာစိုက်ပြီးဒွဲလုံးလားစိုက်ထုတ်ပြီးတော့လုတ်ပေးမယ်လို့နှစ်ဦးနှစ်ဖက်အတွက်အဆင်မပြေဘူးဆိုလို့ရှိရင်တော့ဒါလုတ်ရင်လည်းပဲအချိန်ကုန်လူပန်းတာပဲဖတ်တင်ပဲကြီးကြပြီးတော့မှအားလုံးပါဝင်တဲ့အဖြေတစ်ခုမထုတ်နိုင်ဘူးဆိုလို့ရှိရင်ဒါလုတ်ရကြိုးမနက်ဖြစ်သွားမှာပေါ့နော်အဲ့ဒါကြောင့်မို့လို့27ရာစုပင်လုံးဘယ်တော့လုတ်မယ်ဆိုတာတက်ကိုကျွန်တော်ရှမ်းတစ်မျိုးသားလုံးရဲ့ပုံသဘောတူညီချက်ကိုဘယ်လိုပုံစံဘယ်လိုအချိန်မှရနိုင်မလဲဆိုတဲ့ဥစ္စာပိုအဓိကကြပါတယ်အားလုံးစုဆောင်ပြီးဆွေးနွေးနိုင်ခွင့်ဘယ်တော့ရမလဲဆိုတဲ့ပုံမှာပဲမူတည်ပါတယ်ခင
်ဗျဒီအစိုးရဘက်ကတော့ဒီတတိယအကြိမ်ပြောင်းစုငင်းချင်းညီလာခံဘယ်တော့လောက်ရှိတယ်ဆိုတဲ့အသံမျိုးကိုဆရာတို့ကြားထားမိတာမျိုးများရှိမလားလို့ပါ
framework အရဆိုလို့ရှိရင်တော့6လတစ်ကြိမ်လောက်ရမှာပေါ့နော်ဒါပေမဲ့ဟိုအရင်တစ်ခါတုန်းကလည်း6လတစ်ကြိမ်ချပြီးလောက်ရမယ့်ကိစ္စမှာ6လကြာသွားတာမျိုးတွေရှိပါတယ်ကိုယ် level တနိုင်ငံလုံးရဲ့အရေးလို့ပြောလို့ရတဲ့ရခိုင်ဘက်ကဒါအရှုပ်ရှင်းနေရလဲရှိနေခါကြတော့ဒီဇင်ဘာမှာလုံးမယ်ဆိုတဲ့ကိစ္စကတော့အတီဖြစ်ကောင်းမှဖြစ်လိမ့်မယ်ဒါမဲ့လို့နောက်ကျရင်လည်းပဲအားလုံးအတွက်ကတော့ဥပြီးတော့မှဟိုခက်ခဲတော့မရှိတော့ဘူးလို့မြင်ပါတယ်ခင်ဗျာ
ဆရာကြီးအချိန်ပေးပြီးဖြည့်ပေးရ RF ရဲ့ကျေးဇူးတင်ပါတယ်ဆရာကြီးဟုတ်ကဲ့ရှင်
ဟုတ်ကဲ့